ရခိုင်ပြည်နယ်ရသေရောင်မြို့နယ်အောင်ပလကြီးရွာချာမောင်းတော်မြို့နယ်သွားတဲ့လမ်းပေါ်မှာဒီနေ့ဩဂတ်လ၁ရက်နေ့မနက်၈နာရီလောက်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့နေသားဆောင်ရဲတပ်ဖွဲ့ရင်နှန်းတိုက်ခိုက်ခံရတယ်လို့တပ်မတော်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်။ဒါကရခိုင်လက်နက်ကိုင်အဖွဲ့ AA ကြောင့်လို့တပ်မတော်ဘက်ကပြောထားပေမဲ့ AA ဘက်ကိုဆက်သွယ်လို့မရခဲ့တာကြောင့်အတည်မပြုနိုင်ခဲ့ပါဘူး။ဒီကြောင့်ပြည်သူလုံခြုံရေးဗီဒီယိုမြန်မာပိုင်းသတင်းတော့ကိုဇော်တက်ကမေးမြန်းပြီးတော့ပြဖို့ထားပါတယ်ခင်ဗျာ။
ဒီနေ့ရခိုင်ပြည်နယ်မောင်းတော်တော်ရဲ့ကားလမ်းပေါ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးနေကြားဆောင်ရဲတပ်ဖွဲ့ရဲ့ရင်တန်းတိုက်ခိုက်ခံရပါတယ်။ဒီတိုက်ခိုက်မှုကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကလုပ်တာလို့တပ်မတော်သတင်းမှန်ပြန်ကြားရေးပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စုံမင်းထွန်းက VOE ကိုပြောပါရစေ
။မော်နဲ့ကြောက်ပန်းမှုကကားလမ်းပေါ်မှာဖြစ်တာပြောပါရစေ။မနက်ကတော့၈နာရီလောက်ကဖြစ်တယ်။တပ်မတော်ရင်တန်းမဟုတ်ပါဘူး။ဒီလိုဒီနေကြားဆောင်ရဲတပ်ဖွဲ့တွေတခုကျွန်တော်တို့တက်လဲလဲတာလည်းရှိပါလား။အလဲလဲတဲ့ကားရင်းနဲ့လဲလဲတာဖြစ်ပါတယ်ဗျ။အဲ့မှာကျွန်တော်မိုင်းဆွဲခံလို့ပြရပါတယ်။အဲကျွန်တော်တို့ပြရတော့ကတော့ EE ကလုတ်တယ်လို့လည်းပြရပါတယ်။အဲ့မှာတော့ဟိုထိခိုက်ဒဏ်ရာရှိမှုတော့မရှိဘူး။ကားတစ်စင်းတော့အများကြီးပြစ်ဆင်းတော့ပါတယ
်။ဒါနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင် EE တပ်ဖွဲ့ကို VOE ကဆက်သွယ်လို့မရခဲ့ရကြောင်းတိကျအတည်ပြုလို့မရနိုင်ခဲ့ပါဘူး။မနေ့ကလည်းမြောက်ဦးပုံသားကျွန်းကြောက်တော်မင်းပြမြို့နယ်တွေကနေရာ6ခုမှာတိုက်ပွဲကြီးဖြစ်ခဲ့ပါတယ်။ဘူတီတောင်မြို့နယ်အရှိတ်မှာတိုက်ပွဲကြီးပြင်းထန်လာနေပြီး ICRC နဲ့ပူးတွဲလှုပ်ဆောင်နေတဲ့ရခိုင်ကြက်ချင်းဒီလူငယ်တွေဟာတက်ကြီးရွယ်အိုတွေကိုကယ်ထုတ်ခဲ့ရတယ်လို့ဘူတီတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကပြောပါတယ
်။ ICRC အဖွဲ့တွေအဲဒီလူတွေကိုပေါ်ယူတဲ့အခါရော်သေးကိုဝင်လို့မရဘူးလို့ပြောတယ်သူတို့ကလေ။အပြေကနေရတယ်ဆိုတော့လမ်းလျှောက်လာတဲ့လူတွေကိုသူတို့ခေါ်ယူလာတယ်။နှစ်ယောက်ကျင်ခဲ့တယ်ပေါ့နော်။ရော်သေးမှာကတက်တွေရှိတယ်အဲ့ဒါကြောင့်သူတို့ဒီနှစ်ယောက်ကိုထားခဲ့ရတာပ
ါဇူလိုင်30ရက်ကရသေးတောင်မကြီးချောင်းကြီးရွာဘက်မှာမိုင်းနှလုံးပေါက်ခဲ့တယ်လို့ဇူလိုင်31ရက်မနေ့ကလည်းပုံသားကျွန်းမြို့နယ်ရန်ကုန်စစ်တွေကားလမ်းမပေါ်မှာဘုံနှလုံးပေါက်ခဲ့သေးပါတယ်တပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲရဲ့အကြောင်းထွက်ပြေးတင်းရှောင်နေရတဲ့စစ်ဆောင်ဦးရေဟာထပ်ပြီးတိုးလာနေပြီး9000ကျွဲလောက်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံး RIC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်